နိုင်ငံရဲ့အကြံအတည်းတွေဖြစ်နေတဲ့တိရီလင်္ကာနိုင်ငံမှာစနေနေ့ကပဲထောင်ပေါင်းများစွာသောဆန္ဒပြသူတွေကသမရကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုကြပြီးသမရအိမ်တော်တွင်ကိုချိုးဖောက်ဝင်ရောက်ခဲ့ကြပါတယ်။ဆန္ဒပြသူတွေသမရအိမ်တော်ကိုစူဝေးလာနေချိန်မှာပဲသမရကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။အကြီးမားဆုံးဆန္ဒပြပွဲတစ်ခုဖြစ်ပြီးထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာတိရီလင်္ကာနိုင်ငံအနေနဲ့အရရက်ကနေရထားတွေကားတွေနဲ့မြို့တော်ကိုလံဘိုကိုရောက်ရှိလာကြပြီးစီပွားရေးအကြအတဲကိုပြေလည်အောင်ဖြည့်ရှင်းမပေးနိုင်တဲ့သမရဂௌတာပါရာရာဇာပက္ကစာကိုနှုတ်ဆက်ပေးဖို့တောင်းဆိုကြပါတယ်။သမရကိုစစ်တပ်ကလုံခြုံရေးပေးထားပြီးသမရအဖြစ်ဆက်လက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောဆိုနေပါတယ်။ဒီချိန်ထဲမှာပဲသမရရာဇာပက္ကစာနှုတ်ထွက်ရင်သမရဖြစ်လာနိုင်တယ်လို့ခန့်မှန်းထားတဲ့ဝန်ကြီးချုပ်ရနေဝီကရမစင်ကအရေးပေါ်အစိုးရဝန်ကြီးအစည်းအဝေးကိုခေါ်ယူခဲ့ပါတယ်။ဆန္ဒပြသူတွေကလူမှုကွန်ရက်ပေါ်မှာဖော်ပြတဲ့ဗီဒီယိုတွေမှာဆန္ဒပြသမားတွေဟာနန်းတော်အတွင်းကိုဝင်ရောက်ခဲ့ကြပါတယ်။ဒုံညုံကြီးတပ်ဖွဲ့တွေကတနတ်တွေကိုလေပေါ်ထောင်ပစ်ဖောက်ခဲ့ပြီးမျက်ရည်ပုံနေနဲ့ပစ်ခတ်ခဲ့တဲ့အတွက်မျက်ရည်ပုံထိမှန်သူ14ဦးဆေးရုံတင်ကုသနေရတယ်လို့ကိုလံဘုံမြို့ဆေးရုံကတာဝန်ရှိသူတွေကပြောဆိုပါတယ်။